မြောက်ကိုရီးယားနိုင်ငံကသူ့ရဲ့ကာကွယ်ရေးစွမ်းရည်မြင့်တင်ရေးအတွက်ရည်ရွယ်ပြီးရန်တရားတပ်တွေတင်ကားတွေနဲ့လက်ကျင့်ပစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတင်းငွေနေနေမှာကြေညာပါတယ်
။ဆာဝီယေခီချီနိုဖီ국가방위력강화의새전기를펼쳐가기위한인민군부대들의훈련열풍이세차게일어나고있는속에서
နိုင်ငံပိုင် KRT ရုပ်တံသတင်းဌာနကကြေညာခဲ့တာပါမြောက်ကိုရီးယားရဲ့စီးရီးလက်ကျင့်မှုအပေါ်နိုင်ငံတကာကပြစ်တင်ဝေဖန်မှုတွေပြုလုပ်လေရှိပေမဲ့တောင်ကိုရီးယားကစီးရီးလက်ကျင့်တာကိုတော့အမေရိကန်ပြည်ထောင်စုကဘယ်တော့မှဝေဖန်ပြုဆိုခြင်းမရှိကြောင်းမြောက်ကိုရီးယားအစိုးရကပြောဆိုနေချိန်မှာပဲအခုလိုရန်နီယာတပ်တွေရဲ့စီးရီးလက်ကျင့်မှုပြုလုပ်ခဲ့တာပါရန်နီယာတပ်ဖွဲ့ရဲ့စီးရီးလက်ကျင့်မှုကိုတော့မြောက်ကိုရီးယားအာဏာရအလုံသမားပါတီရဲ့အမြဲတမ်းကော်မတီဝင်လည်းဖြစ်ပါတီရဲ့အထွေထွေတွင်မူလည်းဖြစ်တဲ့ပတ်ဂျုံချုံးကကြည်ကြက်ကိုကဲကဲကြောင်း KRT သတင်းကပြောပါရဲအခုနှစ်စက်တင်ဘာလကမှလက်ရှိရာထူးကိုတွေ့မြင်ခန့်ချခြင်းခံရတဲ့ပတ်ဂျုံချုံးဟာနိုင်ငံတွင်းဩဇာကြီးမားလာတဲ့စစ်တပ်မှနာမည်ကောင်းရနေသူတူဖြစ်တဲ့အပြင်ဒုံးကျည်တိဆောက်ရေးအစီအစဉ်တွေကိုကြည်ကြက်ကိုကဲရသူဖြစ်ပါတယ်မြောက်ကိုရီးယားကကုလသမဂ္ဂကပိတ်ဆို့ဒဏ်ခတ်ခြင်းခံထားရတဲ့သူ့ရဲ့နျူကလ িয়ার လက်နက်နဲ့ပက်ထိန်တပ်ဒုံးကျည်တိဆောက်ရေးအစီအစဉ်တွေကိုနိုင်ငံတကာရဲ့ထောက်ခံမှုရရှိနိုင်ရေးကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ